ARE တိုင်းအစိုးရအဖွဲ့နဲ့အစိုးရဟောင်းကြားရန်မုံငွေအလွဲပြောင်းပြက်ကွက်မှုနောက်ဆုံးစမ်းနေတဲ့နောက်ဆုံးအခြေအနေပြောပြပေးချင်ပါတယ်။သမရဦးသိန်းစိန်အစိုးရလက်ထက်တုန်းက ARE တိုင်းဒေသကြီးအစိုးရဟောင်းကလက်ရှိအစိုးရထံကိုဒေသဖွံ့ဖြိုးရေးရန်မုံငွေလွှဲပြောင်းမှုပြက်ကွက်မှုအပေါ်စတင်စစ်ဆေးနေပါပြီ။အရေးယူဆောင်ရွက်ဖို့လုပ်သွားမယ်လို့လည်း ARE တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးတဦးကပြောဆိုလိုက်ပါတယ်။ဦးဖုံးမော်ရွှေဦးဆောင်နဲ့မကွေးတိုင်းဒေသကြီးအစိုးရဟောင်းလက်ထက်ဒေသဖွံ့ဖြိုးရေးရန်မုံငွေကျပ်တန်း 8,000 ကျော်ကွာဟတဲ့ကိစ္စမကြသေးခင်ကပဲပေါ်ပေါက်ပြီးတဲ့နောက်မှာအခုတခါမှလည်း ARD တိုင်းတပ်မှဆစ်ဆဲနေတာဖြစ်ပါတယ်။သတင်းပြည့်စုံကို VOA မြန်မာပိုင်းသတင်းတော့မမမြင့်ခိုင်သတင်းပေးပို့ထားတာနားဆင်ပါရှင်။
အရင် ARD တိုင်းဒေသကြီးအစိုးရဟောင်းဟာ NLD အစိုးရတက်တလာချိန်မှာဒေသဖွံ့ဖြိုးရေးရန်ပုံငွေတွေလွှဲပြောင်းမပေးခဲ့တာနဲ့ပတ်သက်လို့အငြင်းဆုံးစစ်ဆေးပြီးပြည်ထောင်စုအဆင့်အစိုးရကိုတင်ပြတော်မယ်လို့ ARD တိုင်းဒေသကြီးရက်စစ်ဆက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေးက VOA ကိုပြောပါတယ
်။သုံးသားတဲ့ဈေးများကြီးဖြစ်ဖို့ကျွန်တော်တို့ကပြောတာလေ။အဲဒါကြောင့်သူတို့သုံးသားရည်လေးရှိပါမယ်လေဒေသဖွံ့ဖြိုးရေးလုပ်ငန်းတွေ။ကျွန်တော်တို့သူကအစ်စ်ကိုမလွှဲသေးဘူးဆိုတဲ့အချက်ချက်ကိုပဲပြောလို့ရတယ်။မလွှဲဘူးပေါ့နော်။အရှင်းချောက်ကတော့ကျွန်တော်တို့ကဒါဟိုစီစီတီးတဲ့ခါမှာကျွန်တော်တို့ကဝင်ရုပ်ကနေတဆင်ဒါတဆိုင်အောင်ပြောင်းပြီးတင်ရမှာပေါ့နော်အဲ့တော့စီစီတဲ့ကိစ္စဟိုစပြီးတော့ဟိုလုံးဆောင်တော့မှာပဲကျွန်တော်တို့ဒါမှမဟုတ်လေဝင်ကြီးတီးတာအချက်လက်ကြီးကျွန်တော်တို့ပြောလို့မရသေးပါဘူးအဲ့တော့ကျွန်တော်တို့ကဒါဟိုအရှင်းပြန်အရှင်းယူဖို့အတွက်ဒါလွတ်တော်လည်းပေးထားတာဖြစ်လို့လေအရှင်းပြန်ယူဖို့လုပ်ရမှာ
အရာဝီတိုင်းအစိုးရဟောင်းကဒေသဖွံ့ဖြိုးရေးရန်ပုံငွေလွှဲပြောင်းဖို့ပြက်ကွက်မှုအပေါ်တိုင်းဒေသကြီးစင်းစစ်ချုပ်ကစစ်ဆေးပြီးတဲ့နောက်အရေးယူဆောင်ရွက်မှုတွေလုပ်သွားမယ်လို့သူကဆိုပါတယ်။ဒီရန်ပုံငွေလွှဲပြောင်းဖို့ပြက်ကွက်ခဲ့တာနဲ့ပတ်သက်ပြီး2016နှစ်စံပိုင်းမှာဖျားဖို့မဲဆန္ဒနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးစီရမင်းသိန်းကလွတ်တော်မှာမေးမြန်းခဲ့တာဖြစ်ပြီးတိုင်းအစိုးရအဖွဲ့ကစစ်ဆေးသွားမှာဖြစ်တဲ့အကြောင်းပြန်လည်ဖြေကြားထားခဲ့တာဖြစ်ပါတယ်။အရင်အရာဝီတိုင်းဒေသကြီးအစိုးရကလွှဲပြောင်းပေးအပ်ဖို့ကြံရှိတဲ့ငွေပမာဏဟာကျပ်တန်း 8,000 လောက်အထိရှိနိုင်တယ်လို့ ARD တိုင်းသတ္တဥက္ကဋ္ဌကပြည်တွင်းမီဒီယာတွေကိုဖြေကြားထားတာလည်းရှိပါတယ်။ဒါပေမဲ့လည်း ARD တိုင်းအစိုးရအနေနဲ့လွှဲပြောင်းဖို့ပြက်ကွက်တဲ့ငွေပမာဏအတိအကျကိုလုံးလုံးစင်မှမပြောနိုင်သေးသလိုတိတိကျကျစီစစ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ရက်စစ်ဆက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကဆိုပါတယ်
။ငွေပမာဏတွေကတော့ကျွန်တော်တို့ပြောလို့မရသေးဘူး။ကျွန်တော်အနေနဲ့ကတော့လေငွေတိကျပဲစင်းဖြစ်ပြီးမှငွေပမာဏပြောလို့ရတယ်။ကျွန်တော်တို့ကတော့ဒီကြက်ပြောင်းတော့ဈေးသားကြီးလုံးဆောင်ပါလေ။အဲ့ဒါတော့ဟိုတော့ဝင်းရုပ်ကြီးလည်းမှပြောတာပါဗျာ
။အရင် ARV တိုင်းဒေသကြီးဝင်းကြီးချုပ်ဟောင်းဦးသိန်းအောင်ဟာ ARV တိုင်းပညာရေးကျန်းမာရေးဓာတ်ဆောင်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကိုဦးဆောင်တည်ထောင်ခဲ့ပြီးလက်ရှိမှာလည်းဦးသိန်းအောင်အပါအဝင်ဒီပြင်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေကအဲ့ဒီဖောင်ဒေးရှင်းမှာပါဝင်နေစေဖြစ်ပါလေ။သိမ့်မကြသေးခင်ကပဲဦးဖုံးမော်ရွှေဦးဆောင်တဲ့အရင်မကွေးတိုင်းဒေသကြီးအစိုးရလက်ထက်ရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကဒေသဖွံ့ဖြိုးရေးအတွက်ကောက်ယူထားတဲ့ရန်ပုံငွေကျပ်တန်း 8,000 ကျော်ပျောက်ဆုံးနေကြောင်းတွေ့ရှိခဲ့ပြီးအဲ့ဒီတွေကကျပ်တန်း 1,900 ကိုပြည်ခိုင်ရှိုးပါတီအတွက်သုံးစွဲခဲ့တယ်ဆိုတာစစ်ဆေးတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီကိစ္စအပေါ်ပြည်အောင်စုအစိုးရအနေနဲ့ပျောက်ဆုံးနေတဲ့ငွေကျပ်တန်းပေါင်း1,000ကျော်ကငွေကျပ်တန်း 3,000 ကိုပဲမကွေးတိုင်းအစိုးရထံပြန်လည်ပေးအပ်ဖို့ညွှန်ကြားထားပြီးအရင်မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေအပေါ်အရင်းယူဆောင်ရွက်မှုတစုံတရာမရှိသေးတဲ့အတွက်ဝေဖန်တာရှိနေတာလည်းဖြစ်ပါလိမ့်ရှင်။